ထိုင်းမြန်မာနယ်စပ်နဲ့မလေးရှားနယ်စပ်ပြည်နယ်တွေဖြစ်ကြတဲ့ကန်ချနာပူရီပြည်နယ်၊စုံကလာပြည်နယ်၊ရနောင်းပြည်နယ်၊ထိုင်းနိုင်ငံအလယ်ပိုင်းအယုဒ္ဓယာပြည်နယ်တွေမှာတရားမဝင်မြန်မာတရားကြော်ကို၃ရက်အတွင်းဖမ်းမိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမလေးနယ်စပ်နဲ့ထိုင်းမြန်မာနယ်စပ်ပြည်နယ်တွေမှာအထောက်ထားမဲ့မြန်မာတွေကိုအစုလိုက်အပြုံလိုက်ဒီရက်ထဲမှာဖမ်းမိနေတာပါ။သူတို့တွေဟာထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာအလုပ်လုပ်ဖို့အတွက်လာကြသူတွေဖြစ်ပြီးသူတို့တွေကိုလူမောင်ခိုးပွဲသားတွေကအခကျင်းငွေယူပြီးပို့ဆောင်ပေးနေတာဖြစ်ပါတယ်။ပြည်နယ်လေးခုမှာဖမ်းမိတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့မြန်မာပြည်သားများရေးပို့ထွက်လွှမ်းမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ပြည်နယ်လေးခုကနေပြီးတော့လူမောင်ခိုးပွဲသားတွေရဲ့အစီအစဉ်နဲ့တရားမဝင်ဘူးလားတဲ့။အခုရက်ပိုင်းထဲမှာဖေဖော်ဝါရီ1ရက်၊ဖေဖော်ဝါရီ3ရက်၊ဖေဖော်ဝါရီ4ရက်ဒီ3ရက်မှာစုစုပေါင်းတရားမဝင်မြန်မာ103ဦးနဲ့လူမောင်ခိုးပွဲသား4ဦးကိုသက်ဆိုင်ရာထိုင်းလူမျိုးဖမ်းမိပါတယ
်။အများစုကတော့မလေးရှားနိုင်ငံထိသွားဖို့အတွက်ရည်ရွယ်ပြီးလာခဲ့ကြသူတွေဖြစ်တယ်လို့လည်းဆိုပါတယ်
။ဖေဖော်ဝါရီလ4ရက်နေ့တော့နှစ်ဖွဲ့ဖမ်းမိတယ်။တစ်ခုကတော့ထိုင်းနိုင်ငံအလယ်ပိုင်းအယုဓယာပြည်နယ်အာရှအဝေးပြင်းလမ်းမကြီးမှာရင်ပွင့်ရင်ဒိတ်တပ်ဖွဲ့ရပြီးတော့မတင်ငါဘွေရကားဖြူကြောင်တပြီးကိုတရီစီစီရဲ့ခါမှာအဲ့ဒီကမောင်းပြေးတာကြောင့်မလို့အဲ့မှာမိသွားတော့ကားပေါ်မှာတရားမဝင်မြန်မာ19ဦးရဲ့မိတယ်။နောက်ဖေဖော်ဝါရီ2ရက်နေ့မှာပဲနောက်တစ်ဖွဲ့ရှိတယ်။အဲ့ဒီဖွဲ့ကတော့မလေးရှားကြီးသွားဖို့ကြီးရကြတဲ့အဖွဲ့ပေါ့။မြန်မာ49ဦးအမျိုးသား35ဦးအမျိုးသမီး14ဦးကိုထိုင်းနိုင်ငံတောင်ပိုင်းတရာကျုပ်ခေခံပြည်နယ်မှာထိုင်းလူမျိုးရေးတပ်ဖွဲ့ကနေဖမ်းဆီးမိပါတယ်။သူတို့ကမလေးရှားတီခရီးဆက်လက်သွားဖို့အစီအစဉ်ရှိတယ်ဆိုကြောင်းဖေဖော်ဝါရီလ3ရက်နေ့တုန်းကဒီထိုင်းနိုင်ငံတောင်ပိုင်းစောင်းခလာပြည်နယ်အဝေးပြေးလမ်းမကြီးပေါ်မှာတရားမဝင်မြန်မာ30ဦးကိုလုံခြုံရေးတပ်ဖွဲ့ကဖမ်းမိပါတယ်။အဲသူတို့နဲ့ဒူလူပွဲသား3ဦးကိုလည်းလုံခြုံရေးတပ်ဖွဲ့ကတပါးနဲ့ဖမ်းမိပါတယ်။အဲ့ဒီထိုင်းနိုင်ငံတောင်ပိုင်းရနောင်းပြည်နယ်ထဲမှာပဲတရားမဝင်နေစားဖြတ်ကျော်လာတဲ့မြန်မာ15ယောက်နဲ့ထိုင်းလူမျိုးလူမောင်ခိုးပွဲစားတူတို့လုံရွေးတဖွဲ့နေဖမ်းဆီးမိပါတ
ယ်မြန်မာနိုင်ငံအတွင်းကနိုင်ငံရေးစီးပွားရေးစစ်ရေးမတည်ငြိမ်မှုတွေကြောင့်အလောက်ကန်ရှာဖွေဖို့အတွက်လာကြသူတွေဟာငွေကုန်ကြေးကျခံပြီးထိုင်းနိုင်ငံကိုလာခဲ့ကြပေမဲ့အခုလိုမျိုးအဖမ်းဆီးတွေကြောင့်နစ်နာမှုတွေဖြစ်ရတယ်လို့လည်း AAC လုံသမားကူညီရေးအဖွဲ့ကခေါင်းဆောင်ကိုရဲမင်းကလည်းအခုလိုပြောပါတယ
်မရှိရတော့မြန်မာပြည်ကတော့ဒီအလောက်ကန်ခွင်လန်းတွေအရင်အတက်ကိုပို့ဆော့ရုပ်သွားတယ်အဲ့တော့ဒီလူငယ်လူရွယ်တွေကဒီနီးစပ်ဆုံးထိုင်းနိုင်ငံကိုအတင်းရတဲ့နီလန်နဲ့အောက်လန်ရောပေါ်လန်ရောတုံမှာရှားပန်းလန်နဲ့တိုးဝင်လာတယ်။တိုးဝင်လာတော့ထိုင်းနိုင်ငံမှာဘာဖြစ်လဲဆိုတော့အာဏာပိုင်တွေကလည်းသူ့ရဲ့စီမံချက်တိုင်းလာဘကဥပဒေနဲ့အရေးကြီးလာပြီးဖမ်းဆီးရတယ်။ကျုံကတော့အမေကုန်ကြီးကြတဲ့ကုန်ကြားခံပြီးတော့ဝင်လာတဲ့သူတွေပဲဒီပြန်ပြီးတော့ညှနာတာပေါ့နော်
။ထိုင်းမြန်မာနယ်စပ်ထိုင်းမလေးနယ်စပ်တွေမှာတော့နေ့စဉ်လူမောင်ကိုသမားတွေခေါ်လာတဲ့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိနေစေဖြစ်ပြီးပြီးခဲ့တဲ့နှစ်ထဲမှာလည်းမြန်မာတွေတောင်းတဲ့ချီပြီးဖမ်းဆီးခံရပါတယ်ရှင်။